လာမယ့်နှစ်မှာကျင်းပမယ်လို့ပြောဆိုထားတဲ့ရွေးကောက်ပွဲမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုမဲအချိုးကျကိုစားပြုစနစ်ပြည်အစနစ်နဲ့ရွေးချယ်တင်မြှောက်ဖို့လွှတ်တော်ရဲ့အဆုံးအဖြတ်ဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီမှုရှိမရှိဆုံးဖြတ်ပေးဖို့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုတင်လိုက်ပြီးဖြစ်ပါတယ်။အမျိုးသားလွှတ်တော်မှာမဲအချိုးကျကိုစားပြုစနစ်ကိုကျင့်သုံးဖို့နဲ့ပတ်သက်ပြီးခုံရုံးရဲ့ဆုံးဖြတ်ချက်ကနောက်ဆုံးအတီးဖြစ်မှာလည်းဖြစ်ပါတယ်။အမျိုးသားလွှတ်တော်မှာကျင့်သုံးဖို့ဆုံးဖြတ်ထားတဲ့မဲချိုးချကိုစားပြုစနစ်ပြည်အစနစ်ဟာ2008ခုနှစ်အခြေခံဥပဒေနဲ့ကန့်ညီမှုမရှိဘူးဆိုပြီးအမျိုးသားလွှတ်တော်ရင်းကတိုင်းရင်းသားလွှတ်တော်မှအများစုနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုအမျိုးသားလွှတ်တော်ဥက္ကဋ္ဌကနေတဆင့်တင်လိုက်တဲ့အကြောင်း NLD ရဲ့အမျိုးသားလွှတ်တော်ကိုစလဲဦးအောင်ကြည်ညွန့်ကပြောပါတယ
်ခုံရုံးကိုတင်လာရဲ့ရည်ရချက်ကအမျိုးသားလွှတ်တော်မှာပြည်အစနစ်ကျင့်သုံးခြင်းဟာအခုလက်ရှိဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့ကျွန်တော်တို့ကသုံးသပ်လို့ရတဲ့အတွက်ကြောင့်ခုံရုံးကိုအဆုံးအဖြတ်ပြုခိုင်းတာခင်ဗျ။လွှတ်တော်ဥက္ကဋ္ဌရှိကိုတင်တာပါ။လွှတ်တော်ဥက္ကဋ္ဌကနေတဆင့်ခုံရုံးကိုလိမ့်မီတက်ပြီးတင်ရပါတယ်။ဥက္ကဋ္ဌရှိကနေပြီးတော့ခုံရုံးကိုရောက်မြောက်ကျွန်တော်တို့မသိရသေးဘူး။အဲဒီကြလို့ရှိရင်ခုံရုံးကိုရောက်သွားပြီးရင်ခုံရုံးကဒါကိုကြားနာပြီးရတဲ့သူကခုံဖွဲ့မဖွဲ့ပြီးလို့ရှိရင်ကျွန်တော်ရှိကိုစဉ်းစားဖို့မယ်။ဆန်းသာပုတ်ပြီးတဲ့ခါမှာနှစ်ဖက်ကြားနာမှာပေါ့ကျွန်တော်တို့ကလျှောက်ထားသူပေါ့လျှောက်ထားခံရသူတော့ဟိုပါပေါ့နော်နိုင်ငံတော်ဖြစ်မှာပေါ့နော
်ပြည်အစနစ်ကျင့်သုံးတာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီမှုရှိမရှိအခြေခံဥပဒေဆိုင်ရာခုံရုံးရဲ့အဆုံးအဖြတ်ကနောက်ဆုံးဆုံးဖြတ်ချက်ဖြစ်မှာမို့မဲချိုးကျကိုစားပြုစနစ်ကိုအစိုးပြုချိန်ကစလို့အတီးပြုချိန်အထိလွှတ်တော်ရင်းမှာဒီဇိုင်းမမတ်ကန့်ကွက်ခဲ့ကြတဲ့လွှတ်တော်အမတ်တွေအတွေ့နောက်ဆုံးကြိုးပမ်းချက်လည်းဖြစ်ပါတယ်ပြာစနစ်ကိုအမျိုးသားလွှတ်တော်ရင်းကတိုင်းရင်းသားလွှတ်တော်အမှတ်26ဦးတို့လက်မှတ်ထိုးပြီးတော့ခုံရုံးကိုတင်လိုက်တာပါဒီလက်မှတ်တွေကိုဥဆောင်ကောက်ယူခဲ့တဲ့ရခိုင်အမျိုးသားပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကအခုလိုပြောပါတယ
်ရခိုင်အမျိုးသားပါတီပါတယ်ဒါကတော့ရခိုင်အမှတ်6ရောက်ကြုံပါတယ်ရှင်းရင်းကနှစ်ပါတီရှိတယ်နှစ်ပါတီစလုံးပါတယ်မွန်ဒီသားလုံးဆိုင်ရာပါတီချက်ကဘညာအမှုတို့ပါတီဒီပါတယ်ချမ်းပါတယ်ဟိုကချမ်းလေဟို SNDB ကြပြီပါတီဒီတော့ကရင်ကပြုံစုံဝပါတီပါတယ
်ဟုတ်
ကဲ့ကရင်နှစ်ပါတီပါတယ်နောက် NLD ပါတယ်ဝါကမပါဘူးဟိုကုဆိုင်ပုံနဲ့တော့ပါတီဝါကမပါဘူ
းအမျိုးသားလွှတ်တော်ရင်းမဲချိုးချကိုစားပြုစနစ်အသုံးပြုဖို့အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကအစိုးတင်သွင်းချိန်တုန်းကတော့တိုင်းသားလွှတ်တော်အမတ်တွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့အတူတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကလည်းကန့်ကွက်ခဲ့တာပါဒါပေမဲ့အခုခုံရုံးကိုတင်သွင်းလာမှာတော့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေတော့မပါပါဘူး။ရခိုင်မျိုးသားပါတီလွှတ်တော်အမတ်ဦးခင်မောင်လက်ကပြည်စနစ်အပေါ်မှာသူ့ရဲ့စိုးရိမ်ချက်ကိုလည်းအခုလိုပြောပြပါရယ်
။တိုင်းစားဒီမှာပါတီကလေးတွေပဲ။ပါတီကလေးတွေဆိုတော့သူကမေးလေနီးနီးတွေရမှာ။ဟိုက NLD တို့ USDP တွေကပါတီကြီးတွေသူတို့ကမေးတွေကအများကြီးစုပြုံပြီးတော့ရနိုင်တာပေါ့။ဟိုနောက်တစ်ချက်ကလည်းစိတ်ဝိညာဉ်မှာသူတို့မမေ့ဘူးလေ။မြန်မာပြည်ကြီးမှာမရှိဘူးတချို့တိုင်းရင်းသားပါတီကမျိုးစုံမျိုးလိုပဲခိုင်ခါတာပိုက်ခါတာတချို့ပါတီဆိုမျိုးပေးပါတယ်ကိုယ်တိုင်ကပြင်မှာတော့ကဆိုတော့အဲ့ဒီပါတီကြီးတွေကမိကတပြေလုံးအဲ့ဒီရခိုင်ချိုရခိုင်တပြေလုံးဟိုကရင်စုကရင်တပြေလုံးမှာဟိုအဲ့ဒီပြည်အစင်းချင်းလို့မိတိုင်းကတမှုရှိတော့တာကိုဆိုတော့အင်အားကြီးတဲ့ပါတီကပုံစာခေါ်တာပေါ့
လွှတ်တော်အမတ်တွေရွေးကောက်တာမှာမဲချိုးချကိုစားပြုစနစ်ပြားစနစ်ကိုအသုံးပြုရွေးကောက်ရင်တိုင်းသားပါတီငယ်တွေအနေနဲ့လွှတ်တော်ရင်ကိုစားပြုခွင့်နှဲသွားမှာကိုအဓိကစိုးရိမ်နေကြတာပါ။ဒါပေမဲ့လည်းအဓိကအတိုက်ခံပါတီကြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ပြားစနစ်ကိုကျင့်သုံးခဲ့ရင်တိုင်းရင်းသားတွေဒန်းတူအခွင့်အရေးမရတာ။နောက်ပါတီငယ်တွေနဲ့တတိပုဂ္ဂလရွေးကောက်ခံမဲ့သူတွေအနေနဲ့ပါတီကြီးတွေနဲ့ရှင်ပြိုင်နိုင်မှုနဲ့အခွင့်အရေးဒန်းတူမရတာတွေအပြင်ပြုပြင်ပြောင်းလဲရေးအတွက်အားကောင်းတဲ့အစိုးရအားကောင်းတဲ့ဥပဒေပြုရေးမန်တိုင်တို့ကိုလည်းဖော်ဆောင်နိုင်မှာမဟုတ်လို့အပြင်းအထန်ကန့်ကွက်နေရတာဖြစ်တယ်လို့ပြောပါရရှင်။